Everyone, we have to be better. We have to love more, hate less. We got to listen more and talk less.
Daha alıntı mı saydın ki ha? Şimdi bu için bir an çözeyim, bir tadıya putayım, mumya şöjeyim, dünya piyora puna tamayım, sıra şu piyajayım. Daha lüdanye davin pide sıra tabo paucayım. Dini kanago teyajare lüdan, dago tabo tuzi pisi mi tuzi pisi. Kavajiko pukamua lupu ludanye dawen babe lu. New York Burama, Putuniga, Jimbagede. Natao Sego, Kavapla, Bolumbrema, Buswegede. American Mutiny, Bolum Tingu, Sayezva, Suzugede, Pita Jigu. Bolum Zin, Captain Negan Rapinuga, Kulu, Jogiraba. Sulaila, Kujaniga, Pintima, Kazagede. Natao Sego, Mutiny Kavapla, Bolumbrema. Netherlands Singu, Nago Gumshine, Nayage Bing. ထောင်ကိုရာ96ထောင်ကိုရာ95ကနှစ်1995နှစ်ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ်ခါ2019ခုတစ
USA equal pay. USA equal pay. USA equal pay. USA equal pay.
ဒါပြင်ညော့ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကလည်းညော့ပြည်နယ်မှာအမျိုးသားများနဲ့အမျိုးသမီးများဓာတ်တူလာစာရရှိရေးဥပဒေကိုအဲ့ဒီနေ့ကပဲပြဋ္ဌာန်းလိုက်ကြောင်းကြေညာခဲ့ပါတယ
်။ While the women seems to be less than the men seem, when actually all the economics mean the women generated.
ညော့တဲ့နေ့ထဲလက်တွေ့မှာဘလုံးအဖွဲ့ချုပ်အတွက်ဝင်ဝေပိုစတာပေးနိုင်တယ်လို့အောင်ပွဲတွေပါရနေတဲ့အမျိုးသမီးတင်းဟာဘာကြောင့်လာစာပိုနည်းနေရတာပါလဲ။ဒါကြောင့်ကုမ္ပဏီတိုင်းဟာတူညီတဲ့အလုပ်အတွက်ကြားမမခွဲကြပဲလာစာပေးရမယ်ဆိုတဲ့ဥပဒေကိုဒီကနေ့မနက်မှာပဲနယူးယောက်ပြည်နယ်အတွက်ကြားထမ်းလိုက်ပါပြီ
။အမေရိကန်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌကာလို့စ်ကော်ဒီရိုကတော့မြို့သားဘောလုံးအတင်းသားများနီးတူမြို့သမီးဘောလုံးအတင်းသားတွေကလည်းလာစာတန်းတူရရှိရေးအတွက်ဆောင်ရွက်ပေးမယ်လို့အခမ်းအနားမှာကြေညာခဲ့ပါတယ်။
We will continue to invest more in women's soccer.
ဒီနေ့ယူမီဘောလုံးအစီအစဉ်အတွက်ကမ္ဘာပေါ်မှာအများဆုံးဆက်လက်ရင်းနှီးမြှုပ်နှံသွားမှာဖြစ်ပြီး FIFA ဘောလုံးအဖွဲ့ချုပ်ကလည်းအလားတူလုပ်ဖို့တိုက်တွန်းသွားမှာပါ။အမေရိကန်ဘောလုံးလောကမှာအမျိုးသမီးအားကစားသမားတိုင်းဟာတူညီမျှတရလက်စားရရှိမယ်လို့ကျွန်တော်ယုံကြည်ပါတယ်။ကျွန်တော်ဒီဟာကိုအတူတကွအောင်မြင်အောင်လှုပ်ဆောင်နိုင်မယ်လို့လည်းကျွန်တော်ယုံကြည်ပါတယ်
။တကယ်တော့အမေရိကန်အမျိုးသမီးဘောလုံးတင်းဟာအမျိုးသားဘောလုံးတင်းတဲ့လာစာပူနေရရှိတဲ့အတွက်ကြောင့်အမေရိကန်ဘောလုံးအဖွဲ့ချုပ်ကတရားစွဲထားတာဖြစ်ပါတယ်။2016ကနာမည်ကြီးအသင်းသူတွေဖြစ်ကြတဲ့ Hope Solo, Carly Lloyd, Megan Rapinoe, Alex Morgan နဲ့ Becky Sobran ကအသင်းကိုယ်စား EEOC ကလုပ်ငန်းတွင်ဓာတ်တူအခွင့်အရေးရရှိမှုကော်မရှင်ထံကိုအလုပ်လုပ်လာခြင်းတူပေမဲ့လာစာခွဲခြားရရှိမှုနဲ့ပတ်သက်လို့တိုင်တန်းခဲ့ပြီးEOC ကလည်းသုံးနှစ်ကြာစုံစမ်းခဲ့ပြီးတဲ့နောက်2019ဖေဖော်ဝါရီလကတရားစွဲကြည့်ပြုခဲ့တာဖြစ်ပါလေ။ဒါကြောင့်အတင်းသား28ဦးတို့ဟာမလာရှိရနေကကယ်လီဖိုးနီးယားခရိုင်တရားရုံးမှာအမေရိကန်ဘောလုံးအဖွဲ့ချုပ်ကိုတရားစွဲခဲ့ပြီးဇွန်လမှာတော့ဘောလုံးအဖွဲ့ချုပ်နဲ့ဆွေးနွေးမှုကိုစတင်ခဲ့ကြပါလေ။မြို့သားဘောလုံးအသင်းနဲ့ဆိုင်ဘလူခွဲခြားမှုတွေရှိပါကလေး။ကစားရမှာအခြေအနေခွဲခြားခံရမှုလာစာနေရမှုလေ့ကျင့်တင်နန်းပေးရမှာခြံစား권မတူမှုထောက်ခံအားပေးရမှာခွဲခြားခံရမှုကြီးသွားရမှာလေဒန်းတူအခွင့်အရေးရှိမှုတို့နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ဒန်းတူလာစာရရှိဥပဒေအပြင်1964ခုပြည်သူ့အခွင့်အရေးဥပဒေ Title 7အရခုလိုတရားစွဲခဲ့တာဖြစ်ပါလေအမေရိကန်ဘောလုံးအသင်းဖွဲ့ချုပ်ကတော့လာစာနဲ့စူးစီးတွေဟာဝေးစဉ်တွေကရတဲ့ဝင်ငွေအတိုင်းပေးတာဖြစ်လို့အမျိုးသားဘောလုံးအသင်းဝင်ငွေကပိုကောင်းခဲ့တယ်လို့ဆိုပေမဲ့လိလချေအရ2016ကစလို့ပ ွဲစဉ်တွေကရတဲ့ဝင်ငွေမှာအမျိုးသမီးဘောလုံးတင်ကအမျိုးသားဘောလုံးတင်နဲ့ဒေါ်လာ 1.6 တန်းပိုရတာကိုတွေ့ရှိခဲ့ပါတယ်။ဒါအပြင်အမျိုးသားဘောလုံးတင်နဲ့အမျိုးသမီးဘောလုံးအသင်းတို့ရဲ့အရေးအသွေးကဘယ်လိုရှိပါသလဲ။အမျိုးသားဘောလုံးတင်ဟာ2014မှာကမ္ဘာ့ဖလားခြေစစ်ပွဲတက်ခဲ့ပြီးနဲ့ပွဲစဉ်16မှာပဲရှုပ်လို့ထွက်ခဲ့ရပါတယ်။ဒါအပြင်2018ကမ္ဘာ့ဖလားခြေစစ်ပွဲကိုမအောင်ခဲ့ပါဘူး။ဒီဖက်မှာတော့အမေရိကန်အမျိုးသမီးတင်ဟာကနေဒါမှာ2015ခုကကစားခဲ့တဲ့ပွဲမှာဘူဆွဲခဲ့တာဖြစ်ပါတယ်။ခြေစစ်ပွဲကိုမအောင်ခဲ့တဲ့အမျိုးသားဘောလုံးတင်းကိုအမေရိကန်ဘောလုံးအဖွဲ့ချုပ်ကစုစုပေါင်းထိုစဉ်ကဒေါ်လာ 5.4 တန်းဆုချခဲ့ပြီးနဲ့2015မှာကမ္ဘာဖလားဘူဆွဲခဲ့တဲ့အမျိုးသမီးအသင်းကိုတော့ဒေါ်လာ 1.9 တန်းသာဆုချခဲ့တာဖြစ်ပါတယ်။ဒါအပြင်အမေရိကန်အမျိုးသမီးဘောလုံးအသင်းဟာ2015နဲ့2018ကလာအတွင်းကစားခဲ့တဲ့ပွဲစဉ်တွေဟာအမျိုးသားအသင်းကစားခဲ့တဲ့ပွဲစဉ်တွေဖြင့်16ပွဲပိုတာတွေ့ရပါတယ်။အရေးအချင်းလဲပိုတာဝင်ငွေလဲပိုရအောင်ရှာနိုင်တဲ့အမျိုးသမီးအသင်းဟာဒန်းတူလစာရရှိရေးတွေတိုက်ပွဲဝင်ခဲ့တာဖြစ်ပါတယ်။2019ကမ္ဘာ့ဖလားဘောလုံးပွဲမှာဂိုးအများဆုံးတွင်းနိုင်ခဲ့တဲ့ဆုနဲ့အကောင်ဆုံးဘောလုံးသမားဆုကိုရရှိခဲ့တဲ့အသင်းကပ္ပတိန်မေဂန်ရပ်ပနိုကတော့လက်ရှိအောင်ပွဲကနေသူတို့ရဲ့တန်းတူလစာရရှိကြိုးပမ်းမှုကိုအထောက်အကူပြုလိမ့်မယ်လို့ယူဆကြောင်းရုပ်တံခွင့်နဲ့ကိစ္စုံနီးမြန်းကန်းတရားမှာပြောခဲ့ပါတယ်
။ Now it's like okay, it's time for the next step. It's time.
ခုချိန်မှာတော့နောက်တစ်ဆင့်တက်ဖို့ပါပဲ။အတူတကလက်တွဲပြီးကောင်းအောင်ပူပေါင်းဆောင်ရွက်သွားကြဖို့ပဲဖြစ်ပါတယ်။ခုချိန်ဒီမှာတန်းတူလစာရရှိရေးအတွက်ပြောနေဖို့တောင်မလိုတော့တဲ့အချိန်ရောက်ပါပြီ။ဒါကိုမမြင်နိုင်ရင်တော့လက်တွေနဲ့ကင်းကွာနေပြီလို့ဆိုရမှာပါ။ခြေကိုရှောက်ကမ်းဖို့လူတိုင်းကလူလာကြပြီးဒေသူကမှအငင်းပွားတာတိုက်ယူရတဲ့အခြေအနေမျိုးကိုမလိုချင်ကြတော့ပါဘူးလို့ရက်ပီနိုကပြောသွားတာဖြစ်ပါလေပရိသတ်တွေကတော့ဘယ်လိုအမြင်ရှိပါသလဲပရိသတ်တွေနဲ့တူကတော့မြမလွေရေးစင်ဘောလုံးသမားဟောင်းကိုရင်ထွေးပဲဖြစ်ပါလေသူ့ရဲ့အမြင်ကိုတင်ပြရင်ဒီသတင်းပိုင်ရဲ့နည်းပညာကဏ္ဍကိုညှီကုန်းချုပ်အပ်ပါလိမ့်ရှင
်ရစ်စစ်မှာကစားဝါတဲ့ US ကစားတဲ့ပွဲကိုကျွန်တော်ဟုတ်သူဝယ်သားကြီးကျွန်တော်ဖိုင်နယ်ဒီကျွန်တော်စာသုံးကြည့်တယ်အဲ့ဒီအချိန်မှာတပြိုင်နဲ့တည်းပဲဒီဘက်မှာလည်းအမေရိကန်အမျိုးသားအသင်းကလည်းကျွန်တော်သူတို့ဂိုးကတ်လို့ခေါ်တဲ့ပွဲကိုလုပ်တဲ့အခါမှာအဲ့ပွဲကိုလည်းကျွန်တော်ကြည့်ခဲ့တယ်နှစ်ခုချင်းချင်းကြည့်တဲ့အခါမှာအမေရိကန်အမျိုးသမီးဘောလုံးကတယောက်ချင်းရောတင်းဝတ်ပေါ်ကစားတာကအမေရိကန်အမျိုးသားအသင်းတင်းဝတ်တယောက်ချင်းကစားတာလည်းပိုပြီးကောင်းတယ်ဆိုတာကျွန်တော်မြင်ရတယ်အမေရိကန်မျိုးသားပြင်ဟာစီမီဖိုင်နယ်မှာဂိုးကတ်စီမီဖိုင်နယ်မှာဂျမေကာနဲ့ကစားတယ်။အဲ့ပွဲကျွန်တော်ကြည့်တယ်။ပွဲကကျွန်တော်ဆွဲဆောင်မှုမရှိတဲ့အခါကျတော့ကြည့်နေနေကျွန်တော်လည်းဘောလုံးသမားတစ်ယောက်ပဲကျွန်တော်အိတ်ပျော်သွားတယ်။ဘာကြောင့်လဲဆိုတော့ပွဲကအင်းကနဲ့ဟာကနဲ့မရှိဘူး။အမေရိကန်မျိုးသမီးအသင်းဟိုကော်တာဖိုင်နယ်ပြင်းတင်နဲ့ကစားတယ်။စီမီဖိုင်နယ်အင်္ဂလန်နဲ့ကစားတယ်။ဖိုင်နယ်ကိုဒဲတာလင်းနဲ့ကစားအဲ့ပွဲကြီးကစားမှကြည့်ရတယ်မှာပရိသတ်ကြီးဟာကနဲ့ဟင်ကနဲ့ပြည့်ပြီးဆွဲမဲ့ကွက်ပြင်းအောင်ကစားရတဲ့ကစားကွက်ကြီးကြီးတဲ့ခါကြတော့အမျိုးသမီးအသင်းကိုပုံမကုန်ကြီးဝင်ကြောကနေအားပေးမိတယ်လေနောက်တစ်ခုကလည်းကုပြက္ခဏာဖြစ်နေတဲ့ US မှာအမျိုးသားနဲ့အမျိုးသမီးဘောလုံးတင်တဲ့ဂျန်တူလာစားမရဘူးဒါပေမဲ့ခုပြန်ကြည့်တော့2015နေပြီးတော့2019အတွင်းမှာအမေရိကန်အမျိုးသမီးအသင်းကအမျိုးသားတင်တဲ့ပွဲပေါင်းပုံကြောင့်များစွာကစားခဲ့ရတယ်ကိုရရှိတဲ့ကြော်ညာဝင်ငွေတွေကလည်းအမျိုးသမီးအသင်းကရတဲ့ကြော်ညာဝင်ငွေတွေကပိုပြီးများတာကိုကျွန်တော်တွေ့ရတယ်။နောက်တစ်ခုကအမျိုးသမီးအသင်းကလည်းကစားတာလည်း17ယောက်ပိုပြီး14ယောက်15ယောက်ပိုကစားတာလည်းမဟုတ်ဘူး။ပထမပိုင်း45မိနစ်ဒုတိယပိုင်း45မိနစ်အချိန်ပိုဆိုလည်း15မိနစ်ပန်နတီဆိုလည်း5လုံး5လုံးအကုန်တူတူအမျိုးသားအသင်းလိုပဲအတူတူကစားတာတွေ့တယ်။အားငယ်တဲ့ဆိုပြီးတော့မတင်တဲ့အမျိုးသမီးအသင်းမို့လို့အမျိုးသမီးတွေကပိုပြီးယောက်ျားလေးအသင်းနဲ့တောင်ကျွန်တော်တိုက်တိုက်နဲ့အပင်ပန်းခံကြတာတွေ့တဲ့အတွက်အမျိုးသမီးအသင်းနေနဲ့လည်းယောက်ျားလေးတန်းတူလာစားခံစားသွင်းရှိမယ်လို့ကျွန်တော်ထင်တယ်ပေါ့နော
In my soul, oh yes, I want, but it's